စစ်တပ်ရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအာရခတက်တော်အေဘက်ကလမ်းနဲ့ချီထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒီနေ့ဒီဇင်ဘာ20ရက်နေ့တောက်ကြနေနေ့လယ်မှာတော့သိမ်းပိုက်လိုက်ပါတယ်လက်ရှိမှာအမ်းမြို့နယ်တစ်ခုလုံးကိုအေကထိန်းချုပ်ထားနိုင်ပြီလို့အာရခတက်တော်ပြောခွင့်ရခိုင်သူခါက VOA ကိုအတည်ပြုပြောပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီနေ့2024ခုနှစ်ဒီဇင်ဘာလ20ရက်နေ့ဒီနေ့လေ12နာရီအချိန်မှာအမ်းမြို့အခြေစိုက်ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခတ်တစ်ခုလုံးကိုကျွန်တော်တို့အရခတ်တက်တော်ကအပိသသိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ
်။နောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့တိုင်းစစ်ဦးစီးအရာရှိနဲ့ဒူတိုင်းမှုတို့ကိုလည်းဖမ်းဆီးရမိထားတယ်လို့ခိုင်သုခကပြောပါတယ်
။ဒီနပခတ်ရဲ့ဒူတိုင်းမှုဗိုလ်မှူးချုပ်တောင်းထွန်းနဲ့ဒီနပခတ်ရဲ့တိုင်းစစ်ဦးစီးဗိုလ်မှူးချုပ်ကြိုကြိုတန်းတို့ကိုလည်းပဲဖမ်းဆီးရမိထားပြီဖြစ်ပါတယ်။တချို့ထွက်ပြေးလွတ်မြောက်နေတဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလည်းလိုက်လံရှေမုံဖမ်းဆီးလျက်ရှိပါတယ်။ဒါကြောင့်မို့လို့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့ဒီအမ်းမျိုးနေတစ်ခုလုံးကိုကျွန်တော်တို့အာရခတပ်တော်ကအပိသသိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ
်။မြန်မာစစ်တပ်ရဲ့စစ်တိုင်းဌာနကြီးတစ်ခုကိုညီနောင်မဟာမိတ်သုံးဘွဲ့ဘက်ကဒုတိယအကြိမ်သိမ့်ပိုက်နိုင်ခဲ့တာဖြစ်ပါတယ်။အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုကိုကန့် MMDA တပ်တွေကအခုနှစ်2024ဩဂတ်လဇန်ပိုင်းမှာသိမ်းယူခဲ့ပါတယ်။အခုတစ်ခါမှလည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကို AA ဘက်ကသိမ်းလိုက်တာကြောင့်စစ်ကောင်စီအနေနဲ့ဒုတိယမြောက်စစ်တိုင်းကြီးတစ်ခုကိုထပ်မံဆုံးရှုံးခဲ့တာဖြစ်ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေလက်နက်ချတဲ့ရာနဲ့ချီတဲ့စစ်ကောင်စီတပ်သားတွေရဲ့ရုပ်သံဖိုင်တွေကိုလည်း AA ဘက်ကထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းမောင်းတော်မြို့နယ်တိုက်ပွဲမှာလည်းစစ်ကောင်စီတပ်သားအများပြားထိခိုက်ဒဏ်ရာရတာနဲ့အလံပြူထောင်လက်နက်ချအညံ့ခံတဲ့ရုပ်တံတွေအမတ်15စစ်စေးကိုကဲမှုဌာနချုပ်ဝမှုချုပ်သူရိန်ထွန်းနဲ့အရာရှိစစ်သည်အများပြားဖမ်းဆီးခံရတဲ့ပုံတွေနဲ့အမတ်22ချင်းမြန်တပ်မဌာနချုပ်တပ်မခ22တပ်မမှုဗိုလ်မှူးကြီးအောင်နေမျိုးကိုဒီဇင်ဘာ18ရက်နေ့နေ့လယ်ပိုင်းကရခိုင်ပြည်နယ်မောင်းတော်မြို့မှာအသေးဖမ်းဆီးရမိတဲ့အကြောင်းတွေကိုအေဘက်ကထုတ်ပြန်ထားပါတယ်အချိန်တည်းမှာပဲရခိုင်တောင်ပိုင်းကဂွားမြို့နယ်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဂွားမြို့နယ်တဲကစစ်တပ်ရဲ့ခမရ962နဲ့ခမရ963တပ်နှစ်ခုမှာ963ကို AA ဘက်ကမနေ့ကအပီးသိမ်းပိုက်လိုက်ပြီလို့ရခိုင်တောင်ပိုင်းစီးရေးစောင့်ကြည့်နေသူတူကပြောပါတယ်။အဲ
ခမရ962 963အားကတဲ့တက္ကသိုလ်ရေးစင်တို့ပြရတယ်။အဲမှာ963ကိုတော့မနေ့ညာပြန်မှာအပီးသိမ်းလိုက်ကြတယ်နော်။ညပိုင်းမှာဝင်ပြီးသိမ်းအောင်လို့အပြည့်စင်အဲ963ကိုသိမ်းလိုက်လို့ကြတယ်။အဲရေပြုံးမှာရှိတဲ့ရေစကားတွေကိုလည်းအပေါင်းအားဖက်တဲ့တို့ကသိချုပ်လိုက်လို့ပြရတယ်။အဲအခုဆိုလို့ရှိရင်တို့ဒီ963တဲ့ရင်တစ်ခုပဲကြံ့။အဲ963ကိုလည်းအားဖက်တဲ့တို့ကပြုစစ်ရှင်တွေတိုက်ပွဲတို့ပြင်းထန်နေတယ်
အေကတင်လိုက်တဲ့ခမရ963ဟာဂွားနဲ့ AR ကြားမှာရှိတဲ့တိုင်ရင်တစ်ခုဖြစ်ပါတယ် AR ဘက်ကနေစစ်ကူတွေမလာနိုင်အောင်963အပါဝင်ရခိုင်ရုံးမပေါ်ကစစ်ကောင်စီတပ်စခန်းတွေကို AA ဘက်ကတင်ပိုက်ပိတ်ဆို့ထားတာဖြစ်တယ်လို့လည်းစီးရေးဆောင်ကြည့်သူတွေကပြောပါတယ်လက်ရှိမှာတော့ AA အနေနဲ့ဂွားနဲ့ဂျင်းတလီကြားမှာရှိတဲ့လက်ကျန်ခမရ962တိုင်ရင်ကိုဆက်လက်ထိုးစစ်ဆင်နေပါတယ်စစ်တပ်ဘက်ကလည်းလေကြောင်းရေကြောင်းတွေကနေအပြင်းထန်ခုခံနေတယ်လို့ရခိုင်တောင်ပိုင်းစီးရေးစောင့်ကြည့်နေသူတူကပြောပါတယ်။အဲ
အခုလက်ရှိမှာတော့တို့ဒီ962တိုင်းရင်တစ်ခုကျန်နေအဲ့ဒီတိုင်းရင်ကိုလည်းအားဖက်တဲ့တို့ကထိုးသေးချင်နေတာရှိတယ်။အဲဒီစက်ကတော့ဒီတရားတို့ကြည့်ရလေပူပေါင်းဝေခုခံနေတာရှိတယ်။အဲမနေ့စိုးစိုးကပဲတို့ရေကြောင်းကနေပြီးတော့အဲနေပြီးကလက်နဲ့ကြည့်ရင်လမ်းပြနေတယ်မြို့ပေါ်ရပ်ကွက်တွေရောချင်းပြီးတော့နေအိမ်ချုပ်မိလောက်နေတာရှိတယ်မြို့ပေါ်မှာအဲပြေတော့မှလေရင်ကလည်းတို့ဘုံကြည့်တာရှိရဲ။နောက်မြေပြင်ကလည်းလင်းနေကြည့်နေစမ်းပြနေတာရှိတယ်
။2023ခုနှစ်နိုဝင်ဘာ23ရက်နေ့ကစလို့စစ်တပ်နဲ့အေဂျာတကြောပြန်တိုက်ပွဲတွေပြန်ဆခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းကမြို့နယ်23ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုအေဘက်ကသိမ်းပိုက်ခဲ့ပါတယ်။ဒီလာထဲမှာလည်းတောင်ကုန်းမောင်းတော်နဲ့အမ်းမြို့နယ်တွေကိုသိမ်းပိုက်ခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့ဂွားမြို့နယ်ကိုဆက်လက်ထိုးစစ်ဆင်နေပြီးတော့ကြောက်ဖြူမန်အောင်နဲ့စစ်တွေမျိုးနယ်တွေကို AA ဘက်ကပိတ်ဆို့ထားပါတယ်။ရခိုင်ပြည်နယ်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့သတင်းစုံတရာထုတ်ပြန်ထားတာမတွေ့ရသေးပါဘူးခင်ဗျာ။